လာမယ့်နှစ်2030မှာရွေးကောက်ပွဲကျင်းပမယ်လို့စစ်ဆိုးရကကြေညာထားတဲ့အတွက်နိုင်ငံရေးအရမြန်မာနိုင်ငံမှာဆိုရင်အရေးကြီးလာနေပြီလို့ပြောလို့ရနိုင်ပါတယ်။ပြီးတော့ဒီအရေးယူပိတ်ဆို့တာတွေကိုရုတ်သိမ်းဖို့ကိစ္စမှာဒေါအောင်ဆန်းစုကြည်ကပူးပေါင်းဆောင်ရွက်ဖို့ကမ်းလှမ်းချက်ကိုစစ်ဆိုးရကအတိမတ်ပြုလာတဲ့အနေအထားလေးတွေ့နေရပါတယ်။တချို့ကတော့ဒေါအောင်ဆန်းစုကြည်ကိုနိုင်ငံရေးစက်ကုံပေါ်မှာမြင်တွေ့ရမယ့်အခြေအနေတွေရှိလာနိုင်တယ်လို့ခန့်မှန်းမှုတွေရှိနေပါတယ်။ဘာပဲဖြစ်ဖြစ်ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ခေါင်းဆောင်တအူးအနေနဲ့လက်ရှိနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးပါတီဝင်တွေနဲ့ညှိနှိုင်းဆွေးနွေးဖို့လိုအပ်နေတာအမှန်ပါ။ဒါကိုလည်းဒေါအောင်ဆန်းစုကြည်ဘက်ကမျှော်လင့်နေတယ်လို့အကျိုးဆောင်ရှိနေလဲဖြစ်တယ်။နောက် NLD ပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်လည်းဖြစ်တဲ့ဥညာဝင်းကပြောပါတယ်။
ကျွန်တော်တို့ပါတီပြရရဲ့နိုင်ငံရေးအကြီးအကဲဆုံးအပိုင်းဖြစ်တဲ့ policy တွေကိုအဲ့ဒီလိုစုံညီတွေ့မှသာပုံပြနေမှာဒါကလိုအပ်ချက်တစ်ခုဒေါ်ဆန်းစုကြည်အနေနဲ့ကလည်းဒီတွေ့ဆုံမှုကိုလှုံ့လင့်ကြပါတယ်
ဒီ NLD ကအခုဒီရွှေကုန်းနိုင်ကျင်ညာစာတမ်းအရရက်တီထားရဲဆိုတော့အခု2008ဖွဲ့စည်းပုံခြေကဥပဒေကိုဟိုပြင်ဆင်ပေးဖို့အဓိကတောင်းဆိုထားတဲ့အပိုင်းကိုရောဟိုဒေါအောင်ဆန်းစုကြည်ဘက်ကပေါ့လေဟိုသူ့ရဲ့အမြင်သဘောထားတွေကိုအန်ဂယ်ရုနဲ့တွေ့ဆုံတဲ့အချိန်မှာပြောပြတာမျိုးရှိပါလားရှင
်။မရှိဘူးကရွှေကုန်းနိုင်ကျင်ညာစာတမ်းကျွန်တော်တို့ရဲ့နောက်ဆုံးကျင်ညာခဲ့တဲ့စာတမ်းအဲ့တော့ဒီကျင်ညာစာတမ်းကိုဟိုတကယ်တမ်းဘယ်လိုလုပ်လဲဆိုတာမျိုးနဲ့ပတ်သက်ရင်ကျွန်တော်တို့ကခုပါကကိုတပတ်တဲ့တော့လို့ဘာဖြစ်မှမရှိဘူးလေကျွန်တော်တို့တွေ့ဆုံညှိနှိုင်းလိုက်လို့ရင်ဒီကိစ္စတွေကပြည့်လည်စရာရှိပါတယ်တွေ့ဆုံညှိနှိုင်းမှုမရှိဘဲနဲ့အဲ့ဒါဟာဘယ်လိုဆက်ပြီးတော့မလုပ်မလဲဆိုတာမျိုးကျွန်တော်တို့မှပြောစရာမရှိပါဘူ
းဟုတ်ကဲ့နောက်တစ်ချက်ကအငယ်ပါတီညီလာခံခေါ်ဖို့ကိစ္စအပေါ်မှာဟို NLD ခေါင်းဆောင်နေကြမှာသဘောထားကွဲလွဲနေတယ်ဆိုတော့ဒီတည်င်းနေအပေါ်မှာရောအငယ်ဘယ်လိုတုံ့ပြန်ကြမှာလဲရှင
်စကလုံးအသုံးလုံးနေတာတခုလူမတူဘူးပေါ့ဗျာကျွန်တော်သုံးတဲ့စကလုံးကတော့မတူတဲ့သဘောထားတွေရှိတယ်ဆိုရင်ဒါတော့မှန်နေတယ်။ကွဲလွဲတယ်ဆိုတဲ့အဓိပ္ပာယ်ကတညိုးရောက်တယ်။ကျွန်တော်ကတော့မတူတဲ့သဘောထားတော့ရှိတာပေါ့။တခုနဲ့တခုကငယ်တော့မှအောင်ဝင်ကြတော့ရှိမှာမဟုတ်ဘူး။မတူတာရှိမယ်။ပြီးပြီးတော့အတူတူဆောင်ရွက်နိုင်တယ်ဆိုရင်အဲ့ဒါသဘောထားကွဲလွဲတယ်လို့ပြောလို့မရ။အဲ့တော့သဘောထားကွဲလွဲတဲ့အဆင့်နဲ့အခုလောလောဆယ်မရှိဘူးလို့ပဲကျွန်တော်ဒီလိုပဲပြောချင်
ဒါကတော့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့လက်ရှိရည်တည်ချက်တွေနဲ့ပတ်သက်ပြီးတော့ NLD ရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးမြင့်ဝင်းပြောသားတာပါဒီ2003ခုနှစ်ဒီပန်းရင်လှုပ်ကြံမှုကြီးနောက်ပိုင်းဒေါအောင်ဆန်းစုကြည်ကိုထိမ့်သိမ်းထားတဲ့ကာလအတွင်းမှာအဖွဲ့ချုပ်ရဲ့ CEC တွေနဲ့ဒေါအောင်ဆန်းစုကြည်တွေ့ဆုံခွင့်စုစုပေါင်း9နာရီကျော်လောက်ပဲရခဲ့ပါတယ်ဒါဟာပါတီရဲ့ခေါင်းပိုင်နဲ့ကိုပိုင်ကိုစနစ်တကြခွဲထားတယ်လို့မျိုးဖြစ်နေပြီးတော့ဒီပါတီရဲ့နိုင်ငံရေးလှုပ်ရှားမှုတွေမှာလည်းအခက်အခဲတွေရှိလာအောင်စစ်အစိုးရဘက်ကဖိနှိပ်တာမျိုးဖြစ်နေတယ်လို့ပါတီဝင်တွေက RFA ကိုပြောပါတယ်ရှင်